မြန်မာနိုင်ငံမှာမြေမြုံမိုင်းနဲ့ပတ်သက်ပြီးဆက်လက်အသုံးပြုမှုတွေရှိနေသေးတယ်လို့မြေမြုံမိုင်းအသုံးပြုမှုပိတ်ပင်တားမြစ်ရေးနိုင်ငံတကာစီးရုံးလုံခြုံရေးအဖွဲ့ ICBL ရဲ့2014ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ကျွန်းချက်အနေနဲ့2013-2014မှာမြေမြုံပိုင်းနဲ့ပတ်သက်ပြီးထိခိုက်ဒဏ်ရာရသူတွေအတွက်အကူအညီပေးမှုတွေတော့ပိုရလာတယ်လို့ ICBL ရဲ့အကြီးတန်းအရာရှိတဦးကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့ပါတယ်။ဒီကြောင့်ပြည်သူကိုတော့အစီရင်ခံစာထုတ်ဖော်ပွဲမှာကိုရန်သတင်းရယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုအောင်ရဲမောင်ကပြောပြပေးမှာပါ။
တိုင်းဒေသနဲ့ကန်တွေနဲ့တိုက်ပွဲတွေမရက်နိုင်သေးတဲ့မြန်မာနိုင်ငံမှာအရက်သားတွေအတွက်ပါအနေရရှိတဲ့မြေမြုံမိုင်းသုံးနာတွေဆက်ရှိနေသေးတယ်လို့မြေမြုံမိုင်းအသုံးပြုမှုပိတ်ပင်တားစီရေးနိုင်ငံတကာစီးရုံးလုံခြုံရေးအဖွဲ့ ICBL ရဲ့2014အစည်းအဝေးခန်းစာမှာဖော်ပြလာတာပါ။အခုလိုသုံးပြုမှုတွေဟာတိုင်းဒေသနဲ့ကန်ရင်တွေဘက်ကရောအစိုးရဘက်ကတက်တွေမှာပါသုံးနေကြသလိုနေကြားဆောင်တက်တွေပြည်သူစစ်တွေကပါအသုံးနေတယ်လို့အခုထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာပါရှိတဲ့အကြောင်း ICBL ရဲ့အကြီးအကဲအရာရှိတဦးဖြစ်တဲ့ဒေါက်တာယာရှိယာမိုဆာပင်ဆူဝန်က VOA ကိုပြောပါတယ်
2014 there was a continued but lower level of new use by rebel or government forces previously
မြို့မှာအသုံးပြုမှုတွေဆက်ရှိနေရဆိုတာ2014ပထမနှစ်ပတ်လည်မှာစောင့်ကြည့်လေ့လာရေးလုပ်ငန်းစဉ်တွေအရသိရပါတယ်ဒါပေမဲ့လက်နက်ကင်တွေရောအစိုးရစစ်တပ်မှာရောမြို့မှာအသုံးပြုမှုရော့ကျခဲ့တာကိုတော့တွေ့ရပါတယ်နေကြာဆောင်တပ်ဖွဲ့ BGF တွေကလည်းမြို့မှာအသုံးပြုတာတွေရှိခဲ့ပါတယ်နေကြာဆောင်တပ်တွေနဲ့ပြည်သူစစ်တွေဟာအစိုးရစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့တပ်ဖွဲ့တွေဖြစ်ပါတယ
်။ချွင်းချက်အနေနဲ့ကတော့2013-2014နှစ်တွေမှာမြေမြုံပိုင်းထိခဲ့လို့ကိုယ်ငါဆုံးရှုံးထားတဲ့သူတွေကိုအကူအညီပေးမှုတွေကတော့အရင်ကထက်ပိုလာသလိုပညာပေးလုပ်ငန်းတွေလည်းတိုးလာတယ်လို့သူကပြောပါတယ်။ဒါပေမဲ့တစ်ဖက်မှာတော့မြန်မာနိုင်ငံဟာမြေမြုံပိုင်းဆက်လက်အသုံးမပြုရေးနိုင်ငံတကာသဘောတူညီမှုစာချုပ်တွေမှာလက်မှတ်ရေးထိုးတာမျိုးမရှိသေးသလိုကျန်ရှိတဲ့မြေမြုံပိုင်းတွေပြန်လည်တူးဖော်ရေးလုပ်ဖို့အချိန်ကာလတတ်မှတ်ထားတာကိုလည်းမတွေ့ရဘူးလို့ဒေါက်တာယာရှိယာကဆက်ပြောပါတယ်။
In 2013 and early 2014, there have been improvements in assistance to mine victims and some mine risk education.
2013နဲ့2014မှာမြေမြုံမိုင်းထိသူတွေအတွက်အထောက်ပံ့တွေပို့ပြီးတော့ရလာတာကိုသတိထားမိပါတယ်။မိုင်းနဲ့ပတ်သက်တဲ့ပညာရေးလုပ်ငန်းတွေတိုးတက်လာတာကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းလူသက်မိုင်းအသုံးပြုမှုတွေမှာမပါတော့ဘူးလို့သဘောတူလက်မှတ်ရေးထိုးတာမျိုးတော့မရှိသေးပါဘူး။နောက်ထပ်မြေမြုံမိုင်းတွေဆက်မလုပ်တော့ဘူးဆိုတဲ့သဘောလက်မှတ်ထိုးတာလည်းမရှိသေးပါဘူး။နောက်ဆုံးချက်ကတော့ဒီမြေမြုံမိုင်းတွေဘယ်တော့ဖော်ထုတ်မလဲဆိုတာကိုတိတိကျကျသတ်မှတ်ထားတဲ့ကာလမရှိတဲ့ချက်ပါ
။လက်ရှိအချိန်မှာတော့မြန်မာနိုင်ငံမှာမြေမြုံမိုင်းရှင်းလင်းရေးလုပ်ငန်းတွေကြည်ကြဲပြည့်ပြည့်မဆောင်ရွက်နိုင်သေးတာဟာနေမည်ငြိမ်းချမ်းမှုတွေမရှိသေးတာကြောင့်လို့မြေမြုံမိုင်းတူဖော်ရေးလုပ်ငန်းကိုပြည်တွင်းမှာလုပ်ကိုင်နေတဲ့မြန်မာ Peace Aid Foundation အဖွဲ့ရဲ့ဥက္ကဋ္ဌအငြိမ်းစားဒုတိယဗိုလ်မှူးကြီးဦးတန့်စင်က VOA ကိုပြောပါရယ်
။တကယ်တမ်းတချို့နေရာငြိမ်းချမ်းပြီးပြီ။ကြားရလို့ဆိုရင်အခုလုံးဝတိုက်ပွဲမရှိဘူး။နောက်ရွှေချင်းကြောက်ကြီးဆိုရင်အခုချိန်မှာလုံးဝတိုက်ပွဲလည်းမရှိဘူး။မိုင်းဖြစ်စဉ်လည်းတော်တော်ရော့ကျသွားပြီ။အဲ့တော့တချို့နေရာတွေမှာလုပ်လို့ရတယ်။ဒါပေမဲ့ဘာကြောင့်မလုပ်သေးရလဲဆိုတာတော့ငင်းကြိုင်း peace talk တွေမှာအနောက်ရှက်ဖြစ်သွားမှာဆိုလို့ဒါကိုစိုးရိမ်လို့သူတို့ကဝင်ဝင်မပြေးသေးတာပဲ။သူတို့ရဲ့သဘောထားဒီတိုင်းပဲ။မြန်မာ mine center MMC ဖွဲ့စည်းဖို့ရှိတယ်။သူကတော့နေမှာ mine ရှင်းလင်းရေးတနိုင်ငံလုံးပြည်နယ်အားလုံးကိုတပြိုင်တည်းရှင်းရတဲ့အခါမှာသူက control လုပ်သွားတယ်။တကယ်ရှင်းမရှင်းလဲသူကပြန်ဆက်။စာပေးကောက်လို့မရဘူးဆိုတာကဒီလိုအဲ့ဒီနေရာတွေကအခုချိန်မှာအညိုရောင်ဖြစ်နေသေးတယ်။အလုံးလက်မှတ်ထိုးပြီးမှအဖြစ်အောင်ဖြစ်သွားမယ်။အဲ့တော့အညိုရောင်အနေရောင်ဖြစ်နေသေးတဲ့အတွက်ဝင်ခွင့်မပေးခြင်းဖြစ်တယ်
။မြန်မာညီညာရေးပြည်လဲထူထောင်ရေးဘူဌာန MBC ကတော့2011ခုနှစ်တုန်းကမိုင်းနဲ့ပတ်သက်ပြီးရှင်းလင်းဆောင်ရွက်ဖို့ဌာနတစ်ခုထားရှိဖို့သဘောတူညီထားပေမဲ့အထူးသဖြင့်တနိုင်ငံလုံးအပြည့်ရဲ့လက်မှတ်ရေးထိုးမှုမတိုင်ခင်အထိမိုင်းကိစ္စနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တာမျိုးတွေတဝန်လုံရှားနိုင်မှာမဟုတ်ဘူးလို့ MBC ကပြောဆိုထားတဲ့အကြောင်း ICBI ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတာနဲ့နိုင်ငံတကာအစ်စ်မီမြေမြုံမိုင်းရှင်းလင်းရေးဌာနတခုဖွင့်လှစ်နိုင်ရေးကိစ္စမှာမြန်မာအစိုးရဘက်ကနှောင့်နှေးနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကဒီလာထဲမှာထုတ်ပြန်တဲ့မြေမြုံမိုင်းရှင်းလင်းရေးနှစ်ပတ်လည်စီရင်ခံစာမှာလည်းဖော်ပြထားပါတယ်ခင်ဗျာ။